ရခိုင်ပြည်နယ်မြောက်ပိုင်းကမတီးမငြိမ်အခြေအနေတွေကြောင့်မချသေးရင်ရက်တွေကထပ်မံထွက်ပြေးလာကြတဲ့ဒုက္ခတွေကိုအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဝန်ခွင့်ပြုလိုက်ပါတယ်။တနင်္ဂနွေနေ့ကဆက်လို့ဘင်္ဂလားဒေ့ရှ်နယ်စပ်နီးရောက်လာခဲ့ကြပြီးဝန်ခွင့်ရဖို့စောင့်ဆိုင်းနေကြတဲ့ရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ1000ခွလောက်ကိုအ мян ဆုံးဝန်ခွင့်ပေးဖို့ကုလသမဂ္ဂကတိုက်တွန်းခဲ့ပြီးဒီကနေ့မှပဲဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကခွင့်ပြုလိုက်တာပါ။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ထောက်သောချီရဲ့ဒုက္ခတွေဘင်္ဂလားဒေ့ရှ်နယ်စပ်နီးဝန်ခွင့်ရဖို့စောင့်ဆိုင်းနေရတယ်ကိုအဝေးတိုင်း drone နဲ့ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုကိုလည်းဒီသတင်းပတ်ဆော်ရင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလူညုံရေးကင်းစကန်30လောက်ကို ARS အစွန်းရောက်ဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကိုမြန်မာလူညုံရေးတပ်ဖွဲ့တွေကလိုက်လံချေမွန်းရကနောက်ဆက်တွဲပရိပခတ်တွေနဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာ58000ကျော်ရှိနေပြီဖြစ်ကြောင်းလဲ UNHCR ကသတင်းထုတ်ပြန်ထားတာပါ။ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒုက္ခသည်တွေကမိမမဲ့ကလေးပေါင်းထောင်ပေါင်းများစွာကိုစတင်စီရင်ကောက်ယူနေပါတယ်။မြောက်မဲ့ကလေးရေးတွေဟာ1000ခွဲလောက်ရှိမယ်လို့ခန့်မှန်းထားပေမဲ့အတိအကျပြောဖို့ခက်ခဲရှိနေစေဖြစ်တဲ့အကြောင်း Cox's Bazar ခရိုင်လူမှုဝန်ထမ်းဌာနဒုတိယညွှန်ကြားရေးမှူး Pritam Kumar Chowdhury က VOE ကိုပြောပါရယ်ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေဖွဲ့ UNICEF ကတော့မြောက်မဲ့တွေဖြစ်ဘင်္ဂလားဒေ့ရှ်အနာဘနီထံစီးရင်သွင်းထားသူအရေးတွေဟာ14,940ရှိကြောင်းနဲ့တဝက်လောက်ကိုတော့လူမှုဝန်ထမ်းဝန်ကြီးဌာနကစီးရင်စရာတွေနဲ့တိုက်ဆိုင်စစ်ဆေးနေကြောင်းလည်းပြောဆိုထားပါရယ်